စရတ္တဓမ္မဘာကြောလဲဆိုတော့စရစရသွားတာကိုပြောတာသွားရဆိုင်လျောင်းဣရိယာပုတ်၄ပါးနဲ့ပတ်သက်ပြီးတော့ဟောထားတယ်ယောဂီပုဂ္ဂိုလ်ဟာသွားနေစဉ်မှာကာမဝိတ္တဇာပါရဝိတ္တဝိဟိန္ဒာဝိတ္တကာမဝိတ္တဆိုတာကာမဂုဏ်ကြံစည်တာဇာပါရဝိတ္တဆိုတာသူတစ်ပါးသိဖို့ကြံစည်တာဝိဟိန္ဒာဝိတ္တဆိုတာသူတစ်ပါးကိုညှဉ်းပန်းနှိပ်စက်ဖို့ကြံစည်တာအဲ့သွားနေရင်လည်းအဲ့ဒီဝိတ္တဆို၃မျိုးပေါ်လာတယ်ဆိုရင်သွားနေရင်လည်းပဲအဲ့ဒီဝိတ္တဆိုသူမျိုးကိုပယ်တတ်ရပယ်တတ်လိုက်ပါအဲ့ဒီလိုပယ်တတ်နိုင်မှအဲ့ဒီပုဂ္ဂိုလ်ယောဂီပုဂ္ဂိုလ်ကိုဝိရိယရှိတဲ့ပုဂ္ဂိုလ်လို့ခေါ်နိုင်ပါလေဒါဝိတ္တဝိတ္တဒီနဲ့ပြောတော့ရှုပ်နေမယ်ရှင်းရှင်းလေးပြန်ပြောရင်သွားနေစဉ်မှာကိလေသာဖြစ်တယ်ဆိုရင်အဲ့ဒီသွားနေစဉ်ဖြစ်တဲ့ကိလေသာကိုသွားနေရင်တဲ့တခါတည်းပယ်တတ်နိုင်မှအဲ့ဒီယောဂီပုဂ္ဂိုလ်ကိုဝိရိယရှိတဲ့လူလို့ခေါ်ပါလေရက်နေတော့ကိလေသာဖြစ်ရင်ရက်နေစမှာပဲကိလေသာကိုပယ်တတ်နိုင်မှအဲ့ဒီပုဂ္ဂိုလ်ကိုဝိရိယရှိသူလို့ခေါ်တယ်။ထိုင်နေစမှာကိလေသာဖြစ်ရင်အဲ့ဒီထိုင်နေရင်းနဲ့ပဲကိလေသာကိုတခါတည်းပယ်တတ်နိုင်မှဝိရိယရှိတဲ့ပုဂ္ဂိုလ်လို့ခေါ်တယ်။ယောဂီအစစ်လို့ခေါ်တယ်။လျောင်းနေစမှာကိလေသာဖြစ်ပေါ်လာရင်အဲ့ဒီကိလေသာကိုလျောင်းနေရင်းနဲ့တခါတည်းပယ်တတ်နိုင်မှအဲ့ဒီပုဂ္ဂိုလ်ကိုဝိရိယရှိသူလို့ခေါ်တယ်။ယောဂီအစစ်လို့ခေါ်တယ်။ဥစဉ်တော့တိတ်ကြိုက်တဲ့ဒီတုဒ္ဒံလေးကိုသွားရထိုင်လောင်းဣရိယာပုတ်၄ပါးလုံးမှာဖြစ်လာတဲ့ကိလေသာကိုဖြစ်စဲမှတခါတည်းတတ်ပါသွားရုံကိလေသာဖြစ်ရင်သွားရုံတခါတည်းတတ်ဘုရားရှိခိုးနေရောက်မှငါအရင်ကိလေသာတတ်မယ်လို့အကျိုးမထားနဲ့တဲ့ရက်နေရုံကိလေသာဖြစ်ရင်ရက်နေရုံတခါတည်းအရင်ကိလေသာတတ်ပါအဲ့ဒီကိလေသာမသေးသေးရင်မထိုင်နိုင်ဘူးဆိုလိုတဲ့အဓိပ္ပာယ်ကနော်အဲ့ဒါထိုင်နေရုံကိလေသာဖြစ်ရင်အရင်ကိလေသာထိုင်နေရုံတခါတည်းပြောင်းတတ်မတ္တမရက်ခင်တခါတည်းပြောင်းလို့နော်ရက်တဲ့အထိပါမသွားစေနဲ့ဖျားကန်းတဲ့အထိပါမသွားစေနဲ့တင်းတင်းဖေးမတ်တရမျက်စိမိတ်တဲ့အထိပါမသွားစေနဲ့အဲ့ရတဲ့မှာလဲလျောင်းနေရင်နဲ့ကိလေသာဖြစ်တယ်ဆိုရင်လဲလျောင်းရင်းနဲ့တခါတည်းပယ်တတ်လိုက်ပါဘလောက်ကောင်းထားတော့နော်တရားနာပေးတဲ့ကြိုက်မကြိုက်မသိဘူးဥစ္စရတာကိုကြိုက်တာကိုဟောရတာလေစရတုဒ္ဒံသိကောင်းတာပဲနော်ယောဂီပုဂ္ဂိုလ်လက်ဆွဲထားရမယ်တုဒ္ဒံမှာပဲအဲ့တော့ဒီတန်ကြီးထိုင်မှမဟုတ်ဘူးတဲ့အဲ့အဲ့ဒီမှာစရတောဘိက္ခုနောဘိက္ခုနောယဟန်တိယဟန်မှာမဟုတ်ဘိက္ခုနောယောဂီပုဂ္ဂိုလ်ဒီစရတောသွားနေစဉ်ဣဋ္ဌကယတိတ္တရက်နေစဉ်နိဗ္ဗိဏတ္တထိုင်နေစဉ်တယာနတ္တလျောင်းနေစဉ်ဣဋ္ဌတ္တစရတောစားတဲ့ပါဠိတော်တွေကိုမြမပြန်ကျမ်းနေမှာသတ္တတန်ခန္ဓာမြမပြန်ကျမ်းနေမှာဘယ်လိုနဲ့ပြီးလို့ဆိုရင်စရတောသွားနေစဉ်တဲ့ဣဋ္ဌတောထိတ္တတရက်နေစဉ်နိဗ္ဗိဏတထိုင်နေစဉ်တယာနတလျောင်းနေစဉ်အဲ့ဒါလေးကိုကြည့်ပြီးတော့ပဲတရားအထုတ်တဲ့လောက2မျိုးရှိတယ်တဲ့နေစဉ်အထုတ်တာရေနေစဉ်အထုတ်တာရေဘယ်နှမျိုးရှိတော့တရားအထုတ်နေ2မျိုးရှိတယ်နော်နေစဉ်အထုတ်နေရေနေစဉ်အထုတ်နေရေနေစဉ်အထုတ်တယ်ဆိုတာကဒီနေ့ကို15မိနစ်နာယူဝဲတနာယီအချိန်လေးသတ်မှတ်ပြီးတော့အဲ့ဒီအချိန်လေးမှာတရားအထုတ်တယ်။သတ်မှတ်ထားတဲ့အချိန်ပြီးတော့ကြီးကြီးလေးကောင်အမျှလေးဝေပြီးတော့ကမ္မထံကိုခေါင်းထဲကိုမထည့်တော့ဘူး။အဲ့ဒီပုဂ္ဂိုလ်ကိုကျတော့အဲ့ဒီပုဂ္ဂိုလ်ရဲ့အထုတ်နည်းကိုဘာလို့ခေါ်တော့နေ့စဉ်အထုတ်နည်းလို့ခေါ်တယ်။နေ့စဉ်အချိန်လေးပိုင်းပြီးတော့အားထုတ်လို့နေ့စဉ်အထုတ်တယ်လို့ခေါ်တယ်။အမှန်ကတော့အဲ့ဒီနေ့စဉ်အထုတ်တယ်ဆိုတဲ့နေရာမှာလေဝင်ထွက်လေးမှတ်တဲ့ဆင်းဝင်နေစဉ်ထွက်နေစဉ်သိကြနေတယ်ဆိုလည်းပြန်လို့နေစဉ်နေစဉ်ကိုအထုတ်တာပါပဲနော်။ဒါမဲ့နေစဉ်တိုင်းနေစဉ်တိုင်းကိုလိုက်အားမထုတ်တဲ့အတွက်ကြောင့်သူ့ကိုနေစဉ်အားထုတ်တယ်လို့ပဲခေါ်တယ်။အဲ့တော့ဒီသံအချိန်ပေးနိုင်တယ်ဆိုရင်လည်းဒီသံအချိန်ပေးတဲ့အချိန်မှလည်းအားထုတ်တယ်။အချိန်မပေးနိုင်ဘူးဆိုရင်လည်းဒီသံအချိန်ပေးတဲ့အချိန်မှမထိုင်တော့ဘဲနဲ့သွားရင်လာရင်သွားနေစဉ်ရက်နေစဉ်ထိုင်နေစဉ်လျောင်းနေစဉ်ကိုယ်နေစဉ်ဆန့်နေစဉ်စားနေစဉ်တောက်နေစဉ်စွန့်နေစဉ်ယိုးနေစဉ်အဲ့ဒီနေစဉ်တိုင်းနေစဉ်တိုင်းမှရှုမှတ်သွားတဲ့ပုဂ္ဂိုလ်ရဲ့အားထုတ်နည်းကိုကြတော့နေစဉ်အထုတ်နည်းအောက်ကမြင်မပါတော့ဘူးနော်အဲ့တော့သီးသန့်အချိန်ပေးပြီးအထုတ်နေတဲ့ပုဂ္ဂိုလ်ကလည်းသီးသန့်အချိန်ပေးတဲ့အချိန်မှလည်းအထုတ်သီးသန့်သတ်မှတ်ထားတဲ့အချိန်မှလည်းအထုတ်ရမယ်တရားထိုင်ဖြုတ်တော့မယ်ဆိုကြတဲ့ကူကလည်းဖြုတ်နေစဉ်ကမလာဘူးလားအဲ့တော့ဖြုတ်နေစဉ်မှလည်းမတ်တရရှင်ရရှင်နဲ့မှရက်တော့ရက်တယ်မှပြီးလို့ဖြုတ်သွားမှာနော်တရားထိုင်ဖြုတ်ကြီးကြီးလေးခောက်ပြီးတဲ့ဒိုင်းကနေထားပြီးတော့အမှတ်တွေမှမပါတတိတွေမှပါဒီလိုသွားမှာမဟုတ်ဘူးရပြီးတော့တရားကနေကနေထွက်သွားတော့လမ်းလျှောက်သွားတော့လမ်းလျှောက်နေစဉ်သားရတောက်ချာကျင်းစင်တော့ပြင်းနေစဉ်ချက်နေစဉ်ပြုတ်နေစဉ်
ျော်နေစဉ်ဖွင့်နေစဉ်စသည်အားဖြင့်နေစဉ်တိုင်းနေစဉ်တိုင်းမှာတတိကဲပြီးတော့ရှုမှတ်သွားရမယ်။အဲ့ဒါကိုဘာအားထုတ်တယ်လို့ခေါ်တော့နေစဉ်အားထုတ်တယ်တရားနာမိတ္တများကနေစဉ်အားထုတ်မှလားနေစဉ်အားထုတ်မှလားဟောဟုတ်ရဲ့လားဘုန်းကြီးမင်းတို့ဖြေတာမဟုတ်လားအခုတရားနာနေစဉ်ကိုအာထဝမှာပဲနော်အာထဝမှာဆိုလို့ဘုန်းကြီးပြောတာဘာမှနားမထောင်မနဲ့ရှူရှဲရှူရှဲနဲ့ခြံနဲ့မှပြောတာမဟုတ်ဘူးတရားသေးပဲကိုလည်းတစ်ဖက်ကနှလုံးသွင်းတစ်ဖက်ကလည်းတတိလေးကတ်ထားမယ်အတန်ကုန်တတိကတ်ထားလို့လည်းရတယ်ခြံနေတဲ့အမူအရာတတိကတ်လို့ရတယ်ခြံနေရင်းနဲ့ဝေဒနာတွေဖြစ်တာလည်းတတိကတ်လို့ရတယ်တရားကိုနှလုံးမသွင်းမနဲ့နားလာရင်နားတယ်နားတယ်ဒါကြောင့်မှတ်နေရမှာကိုဆိုလိုတာမဟုတ်ဘူးနော်တရားအာထုတ်တယ်ဆိုတာကကြည့်တယ်လို့လို့နဲ့မကြည့်ရဘူးမကြည့်တယ်လို့လို့နဲ့လည်းကြည့်ရတယ်အဲ့ဒါမှတရားအားထုတ်တယ်လို့ခေါ်တာမကြည့်တယ်လို့လို့နဲ့မကြည့်ရင်လည်းဘာမှမသိတော့ဘူးပေါ့ကြည့်တယ်လို့လို့နဲ့ကြည့်နေတယ်လည်းငဘူးရောတွေထောင်းပြီးတော့မျက်မှောင်ကြီးတွေကုပ်ပြီးတော့အမ်းကြီးကျိတ်ပြီးတော့တင်းပြီးတော့အဲ့လိုကြည့်မိတတ်တယ်နော်အဲ့ဒါခုတရားနာနေတယ်ဆိုတော့တရားနာနေနဲ့ကြည့်တယ်လို့ကြည့်တယ်ဆိုရင်ကြားတယ်ကြားတယ်ကြားတယ်နဲ့သာမှတ်နေတယ်တော့ဥစဉ်တို့ပြောတာလည်းသိပါအောင်မလားမသိဘူးဥစဉ်ပြောတာကိုလည်းတစ်ဖက်ကနားထောင်နားထောင်ရင်းနဲ့လည်းတတိလေးကတ်တာဒီလိုဆိုလိုတာနော်ခုလိုအကြောင်းအရာတွေအသေးပဲတွေအချက်လက်တွေကိုနှလုံးသွင်းရတဲ့အချိန်မျိုးကတော့မှတ်ဖို့တော့တိတ်တော့မလွယ်ဘူးပေါ့မလွယ်ဘူးဆိုတော့မှတတိယတော့ကတ်ထားရတယ်ဟောတဲ့သူကလည်းတတိလေးကတ်ထားတယ်ငါဘာတွေပြောနေသလဲပြောစင်နာတွေပြောတာဟုတ်ရဲ့လားမပြောစင်နာတွေမပြောပြောနေတာများလားနိုင်ရလည်းဘယ်လောက်ရှိပလဲပေါ့ဒါလည်းကြည့်အောင်ပဲပြေးတတ်ကတော့じゃနော်အဲ့တော့ဒီမှာထိုင်နေရတယ်မလုံးမချက်ထိုင်နေလဲဆိုရင်လည်းဝေဒနာလေးတွေရှိနေတာပဲနော်ဘုံကြီးငြိမ်နေလို့ဘာမှမနာဘူးတော့မထင်နဲ့ဟုတ်လားကိုယ်တရားထိုင်တယ်လို့ခြေရောက်ကလည်းဖြန့်ထိုင်တာလို့မရဘူးထပ်ထိုင်ရတာဆိုတော့ဝေဒနာကရှိတယ်။ဒီဝေဒနာလေးလည်းတတိကတ်ထားလို့ရတယ်။ပြောနေတဲ့အတန်လေးကြီးပြောခြင်းနဲ့စိတ်ကလေးကြီးဒါလေးတွေတတိကတ်ထားလို့မရဘူးလား။ဒါကြောင့်ဟောနေစဉ်၊နာယူနေစဉ်အဲ့လိုနေစဉ်တိုင်းနေစဉ်တိုင်းမှာရနိုင်တယ်များပေါ့။နည်းနည်းရတဲ့နေစဉ်နဲ့ညာနာရတဲ့နေစဉ်ဒါမျိုးတော့ရှိမှာပေါ့နော်။အဲ့တော့လိုင်းလျှောက်တယ်ဆိုရင်လေကြည့်တယ်လို့နဲ့ကြည့်ပြီးတော့စူးစိုက်ပြီးတော့လှမ်းနေလို့မှတ်ချလိုက်လို့ရရှိတယ်လားလှမ်းလို့တောင်မရတော့ဘူး။အလှမ်းနေလို့မှတ်နေချိန်မှာစူးစိုက်ပြီးတော့ကြည့်တယ်လို့လည်းစိုက်ကြည့်နေလိုက်ချလို့ကိုမရတော့ဘူးအပေါ်မှာဒီတိုင်းဒီတိုင်းကြီးဖြစ်နေမှာနော်ခြေလောက်လှမ်းနေအလုပ်ကိုလည်းကိုယ့်အကိုလုံနေရင်တဲ့တစ်ဖက်ကလည်းစာမရိပ်ရှိနေတယ်ကြည့်ရမှာနော်အဲ့တော့လှမ်းတာကိုလှမ်းနေလို့ဒါစူးစိုက်ပြီးကြည့်တော့ရှေ့ဆက်လှမ်းလို့မရတော့ဘူးကိုယ်ခြေလှမ်းလှမ်းနေအလုပ်ကြီးလောက်အောင်မှာလှမ်းကျင်နေလှမ်းကျင်နေလှမ်းကျင်နေဆိုတာယူကိုလည်းကြည့်တယ်လို့လည်းကြည့်ပြီးတော့စိုက်မှတ်လိုက်လို့ရှိရင်ဟိုကလှမ်းနေဟာမလာတော့ဘူးကြည့်ကျင်နေတဲ့ညက်ပြီးတော့အဲဒီမှာအခတရားလာအဲ့လိုဖြစ်နေမှာနော်ဒါကြောင့်ဝိပဿနာဆိုတာဘယ်လိုလဲတော့မကြည့်တယ်လို့လို့နဲ့လည်းကြည့်ရတယ်ကြည့်တယ်လို့လို့နဲ့လည်းမကြည့်ရဘူးအဲ့ဒါမှဝိပဿနာလို့ခေါ်တာနော်အဲ့တော့စရတုဏ္ဏလေးကအမတန်ကောင်းပါတယ်သွားနေစဉ်ရက်နေစဉ်ထိုင်နေစဉ်လျောင်းနေစဉ်ကိုင်းနေစဉ်ဆန့်နေစဉ်ဒါကရုပ်ပိုင်းနေဖြစ်နေစိတ်ရင်းကြတော့လေလောဘဖြစ်နေစဉ်ဒေါသဖြစ်နေစဉ်ပေါ့နော်လူရင်းနေစဉ်နှစ်သက်နေစဉ်တက်မဲ့နေစဉ်တရိယာနေစဉ်စိတ်ဆူနေစဉ်စိတ်ဒူနေစဉ်ဒေါသထွက်နေစဉ်အဲ့ဒီစိတ်ကောက်နေစဉ်ဒီနေစဉ်တွေမှမှတ်သွားရမယ်တရားထိုင်တဲ့အချိန်တော့မှတ်ပါရဲ့ကျန်တဲ့အချိန်ကျတော့ဒေါသကထိန်းလို့မရဘူးဆိုရင်သဘာဝကြပါအောင်မလားဖြူတကာတကမနေခဏခဏလျှောက်တယ်ရှင်ပြတဲ့ဒီလိုရထရဟူယောဂီတဲ့တရားသာရိတ်သာဝင်တဲ့ဒေါသကြီးကြတာလည်းမပြောပါနဲ့တော့တဲ့ရိတ်သာမဝင်ခင်ကတလောက်တောင်ဒေါသမကြည့်ဘူးရိတ်သာထွက်လာမှပိုးတောင်ဆိုးလာသေးတယ်တဲ့အဲ့ဒါဘာကြောင့်လဲတရားတကယ်အားမထုတ်လို့နော်ခုစရသုတ္တမှာတရားအားထုတ်နည်းသိပြီလားဘယ်လိုအားထုတ်နည်းနဲ့ထွက်ရမှာလဲတို့နေစဉ်အားထုတ်နည်းနဲ့အားထုတ်ရမယ်စိတ်မတူပါဘူးမဆိုလို့ဘူးအနာဂံယဟနာမဖြစ်တဲ့စိတ်တို့မှာပဲဒေါသဖြစ်မှာပဲအကြောင်းကြီးရရင်စိတ်တို့ရတဲ့ချက်ချင်းရှုမှတ်စိတ်ဆိုးရတဲ့ချက်ချင်းရှုမှတ်စိတ်ကောက်မယ်ဆိုရတဲ့ချက်ချင်းရှုမှတ်အဲ့ဒီလိုရှုမှတ်သွားရမယ်ဓမ္မတရားထုတယ်လို့ခေါ်တာနော်ဘုရားရှင်ပြင်ပြခွင့်မျက်စိမိတ်ခါးကြီးဆန့်ပြီးတော့ထိုင်တော့ရှုချက်ရှုချက်နဲ့ချပါရဲ့ပြီးလည်းပြီးရောဘာမှရှုမှတ်ဘူးနှလုံးမသွင်းဘူးဆိုရင်ဒါတရားထုတယ်လို့မခေါ်တော့ဘူးနော်ဒါကြောင့်အဲ့ဒီစရတုဒ္ဒံအဆုံးမလေးကိုလည်းဤကုန်းချုပ်မှတ်ထားရမှာပေါ့အဲ့တော့ဒီတရားတော်တွေကိုကြည့်လိုက်တယ်ဆိုရင်ပဲခိုးဆုပ်ကြတာဟောတဲ့တရားတွေဟာအလင်းတရားတွေဆိုတာမပေါ်လွင်ဘူးလားပေါ်လွင်ပါလေဒါနသီလဘာဝနာရောသူတို့ရဲ့ချမ်းရထက်ပွင့်ဖြစ်တဲ့တံဝေကဉာဏ်တွေအတွက်ရောအမတန်ကောင်းတဲ့တရားတော်တွေဖြစ်ပါလေအဲ့တော့ပထမဆုံးဟောခဲ့တဲ့မေတ္တာသုတ္တံမှာကောင်းမှုကုသိုလ်တွေမကြောက်နဲ့ဆိုတဲ့တရားရေဤကုန်းချုပ်ကြတဲ့စရသုတ္တံကသွားရင်လာရင်လုံရင်ကိုင်းနဲ့လေ ရှုမရမယ်ဆိုတဲ့အကြောင်းလေးတွေကိုသံဃာလေးတွေဆိုကြရင်ကောင်းမယ်။သံဃာကလည်းတာဝန်ကဆင်းလာရင်လမ်းပေါ်ရင်ဆက်တာဆိုတော့ဘယ်အဆအမှန်တော့မသိဘူး။ဆိုလိုက်ကောင်းမှုဆိုတာဒုက္ခပါကြောက်ကံမနေလင်ကောင်းမှုဆိုတာဒုက္ခပါကြောက်ကံမနေလင်နေနှစ်မဟုတ်နော်မနေလင့်ကောင်းမှုဆိုတာဒုက္ခပါကြောက်ကမနေလင့်ဒါကပထမဆုံးသုတ်တန်လေးပထမဆုံးထုတ်ပြတဲ့သုတ်တန်လေးရဲ့အဆုံးမနောက်ဆုံးဆရာသုတ်တန်ကိုကြတော့ဆိုလိုက်ပါသွားစေပေါ်လာကိလေသာသွားရငိမ့်စီတင်သွားစေပေါ်လာကိလေသာပေါ်လာနေဖြစ်လာနေဆိုဘယ်ကောင်းမလဲမသိဘူး။သွားစေဖြစ်လာကိလေသာဖြစ်လာလို့ပြောရင်ကောင်းမှတင်တယ်နော်။ဆိုလဲသွားစေဖြစ်လာကိလေသာသွားရငိမ့်စေတင်ဆိုလိုက်သွားရငင်းစီတင့်နော်သွားစဲမှာကိလေသာဖြစ်ရင်သွားတုံးတစ်ခါတည်းငင်းအောင်လုပ်ပါတဲ့ရက်တုံးထိုင်တုံးလျောင်းတုံးနီးတူပဲကွက်ကိုဆောင်ဖို့ကိုဆိုလိုက်ပေါ့နော်ကိုယ့်အိမ်မှာကိုယ်အရဆောင်ဖို့လေးဖြည်းဖြည်းပြီးဆိုလိုက်ငင်းစဲဆိုလဲဒီတိုင်းပဲပေါ့နော်ငင်းစဲဖြစ်လာကိလေသာငင်းရငင်းစီတင့်ငင်းနေတုံးကိလေသာဖြစ်ရင်ငင်းနေတုံးတစ်ခါတည်းငင်းအောင်လုပ်ချက်ချင်းရှုမှတ်လို့ဆိုလိုပါတယ်နော်ငင်းနာမငင်းနာကနောက်ပိုင်းအကျိုးပဲရှုမှတ်ဖို့ကကိုယ်တာဝန်အဲ့လိုအချင်းအလင်းစေတမန်ဖြစ်တဲ့ခုဆုတ်တရာရဲ့အကြောင်းမှတ်သားထားရမယ်အဲ့တော့ဒီမြတ်စွာဘုရားဟောတဲ့တရားတွေကိုနာယူပြီးတော့တဆင့်ပြန်လဲပို့ချတဲ့လုပ်တွေလုပ်တယ်ဘုရားဟောသမျှတရားတွေကိုလည်းအကုန်လုံးအားကုန်ဆောင်ထားနိုင်တဲ့အတွက်ကြောင့်တိပိတကတရာပိရကသုံးပုံဆောင်တဲ့အမျိုးသမီးဖြစ်သွားပါတယ်အခုတရားနာပိသများဂုံပြုပူဇော်နေကြတဲ့ဆရာကြီးဒေါက်ကုံဒလထေရီကလည်းပိတကတရားပါရဂုဆိုတဲ့ဘွယ်ကိုရထားတာနော်ပိဋကဆိုတာကပိဋကတရားဆိုတာက3ပိဋကတရားဆိုတာပိဋက3ပုံပါရဂုဆိုတာကပါရဆိုတာတစ်ဖက်ကံကူဝရောက်တာပိဋက3ပုံမှာတစ်ဖက်ကံခတ်တက်မြောက်တဲ့ပုဂ္ဂိုလ်လို့ဆိုလိုတယ်နော်အဲ့တော့ခုဥစဉ်တော်ဟောနေတဲ့ဣတိပုပါဠိတော်နဲ့တကပိဋက3ပုံပါဠိထာကရအဓိပ္ပာယ်တွေကိုရှာကြည့်တော့ကုန်လားထီထီကလည်းသိကျွမ်းထားပြီးသားဖြစ်ပါတယ်အဲ့ကြောင့်ဘဟုတုတ္တကြီးမားတဲ့ပုဂ္ဂိုလ်လို့ပဲပြောရမှာပါပဲဒါကြောင့်ပရိယတ္တိစာပေဘုံသူတ္တမာလေးပိဋကသုံးပုံတစ်ဖက်ကန့်ခတ်တက်မြောက်ပြီးတော့စာပေတွေကိုလည်းငယ်စဉ်ကတည်းကခုတန်အောင်ဟောပြောပို့ချကိုယ်နဲ့နှိစက်တဲ့ဒကာဒကမတွေအထူးသဖြင့်မျိုးသမီးပိသက်တွေကိုတရားဓမ္မနဲ့ပတ်သက်တဲ့ဘုံသူတ္တတွေပေးနေတဲ့ပုဂ္ဂိုလ်ကိုအမျိုးသမီးဘုံသူတ္တဣတတရတဲ့ခုဆုတ်တရာအကြောင်းနဲ့ဂုံပြူတာသဘာဝမကြဘူးလားအဲ့တော့နောက်ဆက်တွဲတခါတည်းသိတင်တာကတော့ခုဆုတ်တရာဒီလောက်ပိဋကသုံးပုံအာကုံဆောင်ပြီးတော့ဘုံသူတ္တတွေပြည့်စုံကျွယ်ဝပါရဲ့နဲ့ဘာဖြစ်လို့များခါကုံနေရတာလဲဘာဖြစ်လို့များကြုံမဖြစ်နေရတာလဲဒါလည်းမသိတင်ဘူးလားဒီလိုခါကုံနဲ့ကြုံမရကဘာဖြစ်လို့များဉာဏ်နေထက်မြက်ပြီးတော့ပိဋကသုံးပုံအာကုံဆောင်နိုင်ရတာလေကံကံရဲ့အကျိုးသုံးချက်သိတယ်နဲ့ခါကုံရတဲ့အကြောင်းကတော့ဦးဇင်းတို့ဖျားမပွင့်ခင်ဗာရဏသီမင်းရဲ့နန်းတော်မှာခုဆုတ်တရာအလောင်းကလေဒီမောင်မမိတ်တန်တယောက်အနေနဲ့ဖြစ်ခဲ့ဘူးပါတယ်မိဖုရားတော့မဟုတ်ဘူးပေါ့လေမောင်မမိတ်တန်တယောက်ဖြစ်ခဲ့ဘူးတယ်အဲ့ဒီအချိန်မှာဗာရဏသီမင်းရဲ့နန်းတော်ကိုပိစိကဗုဒ္ဓအရှင်မြတ်၈ပါးကလည်းနေစဉ်ဆွမ်းခံကြွဆွမ်းဖုံးပေးကြွဆွမ်းဖုံးပေးမှုဆွမ်းခံကြွဒီနန်းတော်မှာဆွမ်းနေခံယူပြီးတော့မှဟိမောနန္တော်နာမမူလန်ကိုပြန်ပြီးတော့ဆွမ်းဖုံးပေးကြတယ်ပေါ့အဲ့ဒီပိစိကဗုဒ္ဓ၈ပါးတည်းကတပါးကခါနေနေဂုံးနေခါဂုံးတဲ့သဘောသူ့သဘာဝကခါဂုံးနေတာပေါ့အသက်ကြီးလို့ဂုံးတာဖြစ်ခြင်းနဲ့ဖြစ်မယ်သို့မဟုတ်သ ူတဘာဝကိုကခါကုန်နေတာလည်းဖြစ်မယ်ဒါလည်းသူ့ဝိကျူတစ်ခုကြောင့်ဖြစ်မှာပေါ့အဲ့ဒါခိုးဆုပ်တရာလောင်းမျိုးသမီးကနန်းတော်ထဲမှာသူ့ရဲ့မိတ်ဆွေတွေသူ့ရဲ့တငယ်ချင်းမတွေနဲ့တခါတည်းရန်ဝိုင်းဖွဲ့ပြီးတော့စားကြနောက်ကြတဲ့အခါသူကဘာလုပ်ကြလဲဆိုတော့ဂရိဘာအနီစာကြီးကိုဖုန်ကြီးတင်ခံဝတ်တယ်လို့ဝတ်လိုက်ပြီးတော့မှရှူခွက်ကြီးကိုတပိတ်လို့သဘောထားပြီးရှူခွက်ကြီးကိုတပိတ်ပိုက်ပြီးတော့သူ့နန်းတော်မှာဆွမ်းခံကြွားနေတဲ့ဟိုအရှင်မြတ်ကဒီလိုဒီလိုသွားတယ်ဒီလိုဒီလိုလှည့်လိုက်တယ်ဆိုပြီးတော့သူကလှုပ်ပြဟိုပစ္စေကဘုရားကိုသွားပြောင်တာမဟုတ်ဘူးနော်ကိုရမှာကိုတငယ်ချင်းအချင်းချင်းပြောင်ပြတာအဲ့ဒီအကုသို့ကြောင့်နဲ့ခါကုန်းရခြင်းဖြစ်ပါတယ်ပိစကဘုရားရှင်ကကိုရမှာပြောင်းခဲ့တာနော်အဲ့ရကာသကံရှင်ကိုလက်ညှိုးငေါငေါထိုးပြီးတော့သွားပြီးတော့ဆွဆွပုတ်ခတ်အပြစ်ပြောမှဝက်လိုက်တာမဟုတ်ဘူးကိုရမှာကိုချင်းချင်းပြောင်းပြတော့မကိုတယောက်တည်းပြောင်းပြတော့မကိုတယောက်တည်းသစ္စာကဝစီကံနဲ့ပြင်းမှအဲ့ဒီလိုလှုပ်လို့ရှိရင်လေအကျိုးပေးတတ်တယ်ခုနဦးဇင်းတို့တရားဟောပလင်မှာမတက်ခင်တက်ခွေဖွင့်ထားတဲ့ရွှေကောင်းမှုနဲ့ရွှေတောင်းစုတရားထဲမှာလည်းဒါပါတာပဲနော်ရှင်မလောက်တဲ့ဖရာရေထဲမျောလိုက်တာပဲကောင်းပါတယ်လို့ပြောလိုက်တော့သတိလာအလောင်းရေငေါခံရတယ်မွေးမွေးချင်းနော်ဒါကိုရမှာပြောတာဖရာသားပြောတာမဟုတ်ဘူးဖရာရှိလည်းမရှိတော့ဘူးဇေဒီတော့တဲတာဒါကြောင့်ဝစီကံအဖြစ်ဒီကိုရမှာလှောင်ပြောင်းနေအဖြစ်တွေဟာအမတန်ကြောက်စရာကောင်းနေယထာဝိဇ္ဇံကိတိဝေဒေနအဖြစ်ကိုပြပြီးတော့ပြောင်းတာပေါ့ကိုချင်းချင်းမပြောင်းရဘူးလို့မဆိုလို့ဘူးတရားနဲ့တည်းရည်ရမောစရာပြောင်းတာနောက်တာလောက်ရပါတယ်သို့တော့တစ်ဖက်သားရဲ့အဖြစ်ကိုရှုံချတဲ့သဘောမျိုးနဲ့တော့လုံးဝမပြောင်းတဲ့စကားထစ်တဲ့လူတွေ့ရင်ပြောမပြောင်းတတ်ဘူးလားထဲဟာထဲဟာနဲ့ကိုယ်ရမှာသော်လည်းကောင်းရှေ့မှာသော်လည်းကောင်းလှုပ်ပြတတ်တယ်အဲ့ဒါဝက်လိုက်မှာပဲတချို့ပြန်လာလွန်ခဲ့တော့ဒီဘွားတွေကိုအကျိုးပေးသွားတာတွေရှိတယ်နော်သူများကိုထစ်တာလုပ်ပြန်တယ်တကယ်ကိုထစ်သွားတာလည်းရှိတယ်အဲကြောင့်ကံကံရဲ့အကျိုးတွေဟာလေအသေးစိတ်သိရင်တိတ်ကြောက်စရာကောင်းတယ်အဲကြောင့်ခိုးဆုပ်တာခါကုန်းတဲ့အကြောင်းတလောက်ပဲရနောက်တစ်ခုကခိုးဆုပ်တာကျွန်မဖြစ်ရခြင်းအကြောင်းကဘာကြောင့်လဲကတဗာဖျားရှင်လက်ထက်တုန်းကသူကတထေးသမီးဖြစ်ခဲ့တယ်။တနေ့တော့ညနေကျန်လေးရေမိုးချိုးပြီးတော့အခန်းထဲမှာအလှပြင်းနေတယ်။မှန်ရှိမှထိုင်ပြီးတော့တနခါလေးသွေးလင်းပြီးတော့အလှပြင်းနေတယ်။အဲ့ဒီအချိန်မှာဘိက္ခုနီမတစ်ပါးကလည်းညနေကဘက်လမ်းလျှောက်ရင်းနဲ့သွမ်းတကဆွမ်းမအင်းဆိုတော့ရောက်လာ။အဲ့ဒါသူကခမီးရညာလေးဝတ်ပြီးတော့အလှပြင်းနေတော့ဘိက္ခုနီမကရောက်လာတော့သူ့ရဲ့အလှပြင်းတဲ့ဘူးလေးကောင်းတာတို့ဘာတို့မိတ်ကပ်တို့ဘာတို့ထည့်ထားတဲ့ဘူးလေးပေါ့ခုခုလိုပြောတာမိတ်ကပ်ဘူးလေးပေါ့လေအဲ့ဒီမိတ်ကပ်ဘူးလေးကသူ့နဲ့လက်ကလေးကခက်လှမ်းလာမှဖြစ်နေအနာနာမှာသူ့ရဲ့အလုပ်ကြီးဝေယဝဇ္ဇလုံးမဲ့သူကလည်းဆင်သက်မရှိဘူးအဲ့ဒါနဲ့ဘိက္ခုနီမနဲ့ကြုံလာနဲ့အရှင်မဟိုကြုတ်ကလေးခဏလောက်လှမ်းလိုက်ပါအောင်ဆိုပြီးတော့နော်သူ့ရဲ့မိတ်ကပ်ဘူးလေးခဏလောက်ပြေးပါအောင်ဆိုပြီးတော့ယူခန်းလိုက်အဲ့တော့ဘိက္ခုနီမကလည်းယဟနာထေရီမကြီးပါတကယ်လို့ငါယူမပေးဘူးဆိုရင် तू ငါ့ကိုဒေါသထွက်တော့မယ်ဒေါသထွက်ရင်တော့ငရဲကြတော့မှာပဲယူပေးလိုက်လို့ရှိရင်တော့ तू ဖြစ်လျက်ွားမှာကြုံမဖြစ်တော့မယ်ကြုံဖြစ်တာတဲ့ဆိုင်ငရဲကြတဲ့ဆိုင်တော့ကြုံဖြစ်တာကတော်ပါသေးတယ်လေဆိုပြီးတော့ तू ကလည်းယူပေးလိုက်ရဟနာထီတီမာကြီးကိုသူ့ရဲ့ဒီအလှပြင်ပစ္စည်းထဲတဲ့ကြုံကလေးမိကပ်ဘူးလေးယူခိုင်းခဲ့တဲ့အကုသို့ကြောင့်ဘဝ900ဇက်တိုက်ကြုံဖြစ်ရပါလေဒီဘဝအထိပေါ့နော်ကျန်းတကောင်မကတော့ထေရီမလို့ဒဟနာထေရီမလို့တော့မပြောဘူးသာမဏေမတပါးလို့ပြောတယ်ကိုရင်မလေးပေါ့နော်အဲ့ဒီကိုရင်မလေးတပါးကိုခိုင်းခဲ့လို့ဒီလိုကြုံမှဖြစ်ရပါလေကိုယ့်ထဲအသက်သိခါဂုံမကြီးတဲ့ပုဂ္ဂိုလ်တွေကိုခိုင်းလို့ရှိရင်ကြုံဖြစ်တတ်တယ်ဆိုတာစွဲနေအောင်မှတ်ထားရမယ်အိမ်မသားသမီးတွေကမိဘတွေကိုမခိုင်းတဲ့လူလူနဲ့လည်းခိုင်းကြည့်တတ်တယ်နော်ဟိုတရားအထုတကမကြည့်တဲ့လူလူနဲ့ကြည့်ရတယ်ဆိုတော့သူတို့ကလည်းမခိုင်းတဲ့လူလူနဲ့ခိုင်းလိုက်တာအမေကလေးတွေခဏကြည်ထားပေးပါဦး။သမီးလက်မအားလို့။ဟောဒီလိုလည်းမရှိဘူးလား။အဲကလေးကဝမ်းသာတဲ့ဆိုလည်းအမေရဲ့ဟိုတီးကုန်းပေးလိုက်ပါအောင်။ဟဲ့လား။ကုန်းပေးပါအောင်မခိုင်းတာမကဲကုန်းလာတော့သမီးကုန်းလည်းအမေရေးဆေးပေးလိုက်ပါအောင်ပေါ့။နော်ရေးရေးကြီးကြီးလေးနဲ့ခိုင်းရင်လည်းခိုင်းမယ်ပေါ့လေ။အမေပက်ဆက်လွှဲပေးလိုက်ပါအောင်ကလေးထိန်းထားလိုက်ပါအောင်လည်းမခိုင်းတော့ကြဘူးလား။အဲ့ဒါဝင်လိုက်မယ်နော်။ဒါကြောင့်ကိုယ့်ထက်တိတ်တခါဂုံဝါကြီးတဲ့သာသနာဝန်ထမ်းပုဂ္ဂိုလ်မှာမဟုတ်ဘူးမိဘဆရာသမားအကိုအမဥလေးအကျော်စတဲ့ပုဂ္ဂိုလ်တွေကိုခိုင်းပြီးလို့ရှိရင်လေသူတို့ရဲ့အခိုင်အခံဘဝဖြစ်တတ်ပါတယ်နောက်တစ်ချက်ကခုသုတ္တရာဒါဖြစ်လို့ဘုဟုတ္တရာကြီးကြီးမားရတယ်လေပြိဋကတ်သုံးပုံဆောင်းနိုင်ရတယ်လေဆိုရင်တော့ခုနဘုရားမပွင့်ခင်ဗာရာဏစီနန်းတော်မှာမောမမိတ်တန်တယောက်အနေနဲ့ဖြစ်ခဲ့စဉ်တုန်းကခုနခါကုန်းတယ်လို့ပြောင်းခဲ့တဲ့ဘဝတုန်းကပြောင်းတာကပြောင်းတာတစ်ပိုင်းပဲတစ်ဖက်ကလည်း တိစ္ဆကဝိရရှင်ရဲ့၈ပါးရဲ့ဆံကွမ်းကိစ္စအတွက်ဝိယဝိဆာတွေပြုလုပ်ပေးခဲ့တယ်။ဝိယဝိဆာပြုလုပ်ပေးခဲ့တဲ့ပြင်အထူးကတော့ဒီနေ့မှာဗာရဏသီအဲတိစ္ဆကဝိရရှင်ရဲ့တဲ့နုကနာစွန်းနေလောင်းလိုက်တယ်။နုကနာစွန်းနေကအင်မတန်ပူနေတော့တိစ္ဆကဗုဒ္ဓတွေကလက်ဟိုဘက်ပြောင်းလိုက်ဒီဘက်ပြောင်းလိုက်နဲ့နေရခက်နေတာပေါ့လေနော်။ပူတဲ့သဘိတ်ကိုပိုက်ထားတော့ဟိုဘက်ဒီဘက်နဲ့ပြောင်းပြောင်းပြီးတော့ကင်နေရတော့အဲ့ဒါကိုမြင်တဲ့အခါမှာသူ့လက်မှာဆွတ်ထားတဲ့ရွှေလက်ောက်ရှစ်ကွင်းကိုချုပ်ပြီးတော့လှူလိုက်တယ်။ဘယ်ဘက်လေးကွင်းညာဘက်လေးကွင်းဆွတ်ထားတာကို။အဲ့ဒါလက်ောက်ရှစ်ကွင်းနဲ့ဆွတ်ထားတာတော့ဟုတ်ချင်မှဟုတ်မှာပါ။ရှစ်ကွင်းဆွတ်ချုပ်ပြီးတော့လှူလိုက်တယ်။အရှင်မြတ်တပါးကိုလက်ောက်တစ်ကွင်းစီရှင်ဖြတ်တို့ဒီလက်ောက်ပေါ်မှာသဘိတ်လေးတင်ပြီးတော့သွားကြပါ။ရွှေလက်ောက်လို့လည်းဆိုပါလေ၊ကျန်းတဲ့ဆောင်ကတော့ဆင်းဆွဲလက်ောက်လို့လည်းဆိုပါလေနော်။အဲ့ဒါရွှေလက်ောက်ရှစ်ကွင်းဆွမ်းပူပူထဲထားတဲ့တပိတ်အောက်ခြေမှာခံဖို့အတွက်တပိတ်ခြေချင်းနဲ့လှူဒန်းခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်ဉာဏ်ပညာထက်မြက်ရပါတယ်ဘုဟုတ္တကြီးမားရပါတယ်အဲ့ဒီလက်ောက်ရှစ်ကွင်းဟိမဝန္တာကနန္ဒမူလှိုင်ကူထဲမှာဂုဏတိရှိပါသေးတယ်တဲ့မဆွေးမမြေ့မပြည့်စည်သေးပါဘူးတဲ့တရားနာပိဋကလူကျင်လားတရားနာပိဋကလူကျင်လားလားလူကျင်လားဟဲသူတော့လက်ောက်တွေလှူလို့ညံနေထက်တယ်။ငါတို့လည်းဆရာကြီးတို့ကုန်းလလထီရီနဲ့တကွစန္ဒာယာမတိလိုက်ရှင်စတဲ့နဲ့ကဆရာကြီးဆရာလေးတွေစန်းတင်ကကြောင်စီပစ္စည်းလေးပါအရှင်ပြောင်းရွှေလက်ောက်တွေချစ်လှူမယ်လို့တော့စိတ်မကူဘူးလား။ကဲစိတ်မကူဘူးလား။ဆက်ဖြည်းဖြည်းလုပ်နေကြရတယ်နော်။ကဲစိတ်မကူသေးဘူးထင်တယ်။အဲ့တော့တရားကိုတရားနဲ့တူအောင်နားလို့ရှင်တော့အဲ့ဒါဆရာကြီးတို့ကုန်းလလထီရီနဲ့တကွစန္ဒာယာမဆရာကြီးဆရာလေးတွေအတွက်အဲ့ဒါရွှေလက်ောက်တခွန်းတော့အနေဆုံးရဖို့ကောင်းတယ်နော်အဲ့ဒါရွှေလက်ောက်တွေရွှေလက်ဆွတ်တွေရွှေနဂတ်တွေမလှူရင်နေပါဆရာကြီးဆရာလေးတွေအိမ်ရှိစွမ်းစံခံလို့ရှိရင်တော့ဇွန်ကြီးကြီးတွေနဲ့လောင်းပါအဲဇွန်ပစ္စည်းကွေးနဲ့လောင်းပါလားဇွန်ပစ္စည်းနဲ့လားဇွန်ကြီးကြီးနဲ့လားဘလောက်ကြီးတော့ကဲဒကမကြီးလောင်းတာဦးစင်းတို့မြင်လာတော့အိမ်တွေသွားလိုက်ရင်ဆရာလေးတွေရှိမှဌာနရှင်ညာမေတ္တာရပ်ပါတဲ့ရှင်ဇွန်လေးရဲ့ပစ္စည်းကွေးနဲ့သွားလောင်းတဖက်ကကြည့်တော့လည်းဟုတ်တယ်တရားဓမ္မတွေလည်းပြောတယ်ရှင်ဖျားတဲ့ဒီပြည့်တော့လည်းအဆိုးမဆိုးနဲ့အောင်နဲ့အချို့ဆရာလေးတွေရတဲ့လာရက်တာကတပါးတဲ့ခုနှစ်ပါးသာဆိုပြီးပြောတယ်တဲ့ဒီတထုံမာရရှိချင်မှရှိမယ်ထင်တယ်ရန်ကုန်မာရရှိခုနှစ်ပါးတဲ့အချို့ဆရာလေးတွေလည်းတပါးတဲ့လာရက်ပြီးတော့ဆယ်ပါးတဲ့ဆယ်စုံမလောင်မချင်းမသွားဘူးတဲ့ရက်နေတာနော်အဲ့လိုဒါကတော့စုံမျိုးပြီးလိုက်ရှင်ဒီပေါ်လေးနည်းနည်းပါးပါးတော့ရှိရင်ရှိမှာပေါ့တချို့လည်းတကယ်ကိုခုနှစ်ပါးဆယ်ပါးအုပ်စုလိုက်ထွက်ရင်လည်းဒါအိမ်ဖြန့်ပြီးထွက်တာလည်းရှိရင်လည်းရှိမှာပေါ့လေနော်ဘယ်လိုပဲဖြစ်ဖြစ်ခုနှစ်ပါးပဲပြောပြော10ပါးပဲပြောပြောဇွန်ကတော့ကြီးဖို့မလိုဘူးလားလိုတယ်ဖြစ်နိုင်ရင်တော့ပုံနဲ့လာရင်ဥစည်းပုံနဲ့လာရင်ပုံမကောင်းဘူးလားကောင်းတယ်နော်ဥစဉ်တို့လူဝေးကြောင်တော့အဲ့ဒါအဖေအမေလစ်ပြီးဆိုရင်ဥစည်းပုံနဲ့တပူလောင်းချတာဥစဉ်ကတော့အဲ့ဒါဆရာလေးတွေကဥစဉ်တို့အိမ်ရှိဆန်းစားရရင်ဥစဉ်လောင်းပါစီပဲသူကဆူတောင်းတယ်တဲ့သူတို့ကိုယ်တိုင်ပြောပြတာနော်အဲ့ဒါဥစဉ်လူနဲ့မယ်လေးနဲ့ပြောတာပေါ့လေသူတို့ကအဲ့ဒါမောင်မသူလောင်းမသူပဲဆရာလေးတို့ကဆူတောင်းနေတာတဲ့ဘာလို့ဆိုနိုးစီဘူးတပူလောင်းလောင်းလို့တဲ့ဒါလည်းကိုယ်လည်းတခါတရံမှုတို့လောင်းနိုင်တာဖြစ်မှာပါနော်ဘယ်လိုပဲဖြစ်ဖြစ်ခိုးဆုပ်တရာရွှေလက်ောက်ရှစ်ခွင်းလှူလို့ဉာဏ်ပညာကြီးကျယ်တော့ရတယ်ပိဋကတ်သုံးပုံအာကုံဆောင်းနိုင်တယ်ဆိုတာသိရင်တော့ရွှေလက်ောက်ရွှေလက်ဆုံမလှူတောင်းမှဆရာကြီးဆရာလေးတွေကိုဇွန်ကြီးကြီးလောင်းမှုတို့လိုအပ်ပါတယ်နော်အဲ့ဒါသာသနာတော်ကိုချီးမြှောက်တယ်ချီးမြှောက်တယ်ဆိုတော့လူတကာဓမ္မတွေကအများအပြင်ယဟန်သာမဏေတွေကိုပဲလူကြတန်းကြတာများတယ်အမျိုးသားသာသနာနွယ်ဝင်တွေကိုပဲလောင်းကြတာလူကြတာပိုများတယ်အမျိုးသမီးဖြစ်တဲ့သာသနာနွယ်ဝင်တွေမှာတော့အဆဆရရချိုးချန်ချွေတာပြီးတော့သာသနာလုပ်ကိုပင်ပင်ပန်းပန်းအထုတ်ကြရပါတယ်ဒါကြောင့်ဦးဇင်းတို့လေးလာနေတဲ့ပိဋကတ်တော်ရင်းနဲ့အခုသန္ဓေယမကဆရာကြီးဆရာလေးတွေလေးလာနေတဲ့ပိဋကတ်တော်နဲ့ဘာမှမထူတလုံးမကြံအကုန်လုံးချွတ်ဆွအတူတူပဲနော်ဆရာကြီးဆရာလေးတွေအားထုတ်နေတယ်တတိပဋ္ဌာန်တရားတွေဗုဒ္ဓနုဒတိမေတ္တာစတဲ့တမထတရားတွေဝိပဿနာတရားတွေအကုန်လုံးကလည်းဦးဇင်းတို့အားထုတ်နေတာနဲ့ချွတ်ဆွပါပဲအတူတူပါပဲနော်မျိုးသားနဲ့မျိုးသမီးကွာခြားသွားတယ်ဘိက္ခုနေသာသနာမရှိတော့တဲ့အတွက်ကြောင့်ဒီလိုက်ရှင်ဖြစ်နေရတယ်ဒါပဲကွာတယ်ပရိယပฏิပတ်သာသနာအလုပ်ကိုအာသွန်ကြိုးပမ်းထမ်းရွက်နေတာကတော့သာသနာတိတ်ခေါင်တင်သာသနာထိတ်ခေါင်တင်ဆရာတော်တန်ခါတော်ဒီနဲ့အတူတူပါပဲ။ဒါကြောင့်သာသနာတော်ကြီးယေရှုတည်တံ့ခြင်းနဲ့ဆိုရင်တော့ဆရာကြီးဆရာလေးများကိုလည်းဖက်ဖက်ကပြည့်စုံအောင်အားပေးကြဖို့ဦးဇင်းတို့တိုက်တွန်းပါလေ။အဲ့ဒီတိုက်တွန်းတာကလည်းဦးဇင်းကခုနခိုးစုပ်ကြတာဟောတဲ့တုတ်တန်နဲ့မှာတုတ်တန်လေးတစ်ခုပါပါသေးတယ်။ ဘဟုကာရတုတ်တန်နဲ့အဲ့ဒီတုတ်တန်နဲ့မှာကာရတဘုကလူတော်များများတော့ကြားဘူးပါတယ်။တာကာရနဂါရသဥဘောအညောညနိပိတာအာရာတယံတိတ္တဓမ္မံယောဂေခေမံအနုတရံအိယတိခံလူပေါ်မှာနေတဲ့တရားဓမ္မတွေကစွမ်းသင်ငယ်ကြောင့်စီပစ္စည်းလေးပါနဲ့တကသာသနာတော်ကိုထောက်ပံ့ရမယ်။သာသနာဝန်ထမ်းရှင်ယဟန်သီလရှင်များကပစ္စည်းလေးပါထောက်ပံ့တဲ့တရားဓမ္မများကိုတရားဓမ္မဟောပြောပြတာဆုံးမခြင်းဖြင့်ကျေးဇူးပြုကြရမယ်။အဲ့လိုဆရာတကအပြန်လန်ကျေးဇူးပြုသွားကြမယ်ဆိုရင်သာသနာတော်ကြီးလည်းတိုးတက်မယ်ဆရာရောတကားရောသံဃာရောဝိသင်းရဲကနေပြီးတိုင်းလျှောက်သွားကြပါလိမ့်မယ်တဲ့နော်အဲ့ဒီလိုဒါနကိလဘာဝနာတွေလည်းပြုလို့အားထုတ်ကြမယ်သာသနာတော်ကိုလည်းပစ္စည်းလေးပါနဲ့ပြည့်စုံအောင်ထောက်ပံ့ကြမယ်ဆိုရင်ခုံစုပ်တရာဟောတဲ့တုတ်တန်တစ်ခုကပတနာစိတ်တုတ်တန်နဲ့အဲ့ဒီတုတ်တန်မှာကြည်လင်သောစိတ်နဲ့သိရင်ကောင်းရာသုခတိရောက်ရပါလိမ့်အဲ့တော့ဒါနကိလဘာဝနာတွေလည်းပြုသာသနာတော်ကိုလည်းဖက်ဖက်ကပြည့်စုံအောင်ထောက်ပံ့သွားမယ်ဆိုရင်ပစ္စုပန်မှာလည်းစိတ်ကြီးပေကဏီမှာလည်းစိတ်ကြီးပစ္စုပန်မှာလည်းစိတ်အေးတေကဏီမှာလည်းစိတ်အေးကြည်တယ်နဲ့စိတ်အေးချမ်းတဲ့စိတ်နဲ့သိကြရင်တော့ကောင်းရာသုခတွေကိုသိကြပေါ့ရောက်မယ်အစင်းမြင့်ဆုံးကြည်မယ်အစင်းမြင့်ဆုံးအေးမယ်ဆိုရင်တော့အရတမဲအရတဖို့ရတဲ့ဘဝယုတိအောင်အေးချမ်းသွားမယ်ဆိုရင်တော့သိသည်ရဲ့အချမ်းမဲမှာအသင်္ခရနိဗ္ဗာန်ကိုပြီးတိုင်းဝင်ဆိုင်ချုပ်ငြိမ်းပြီးတော့ဘဝခန္ဓာဇက်တဏှာဝိဇ္ဇအမြဲတမ်းရုပ်သိမ်းသွားနိုင်ကြပါလိမ့်မယ်အဲ့ဒီလိုဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုသီလရှင်သာသနာရောယဟန်သာမဏေတို့ရဲ့သာသနာတော်ကိုရောပစ္စည်းလေးပါပြည့်စုံအောင်ဖက်ဖက်ကကိုကြီးပံ့ပိုးနိုင်ကြတဲ့အတွေ့အကြုံအဲ့ဒီလိုကိုကြီးပံ့ပိုးရင်းနဲ့ဝိပဿနာလုပ်ကိုနေစတိုင်းနေစတိုင်းမှာအားထုတ်နိုင်ကြတဲ့အတွေ့အကြုံဝိပဿနာဉာဏ်တွေဆင်းဆင်းတက်မဉဏ်ဖွဉဏ်တွေဆင်းဆင်းတက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်တဲ့မျက်မှောက်ပြုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဦးဇင်းတို့ရဲ့အလင်းစေတမန်တရားတော်ကိုဤကုန်းချက်ပါတယ်တရားနာပိသမ ्या အားလုံးလည်းချီးထားကြပါအရေးကြီးဆုံးစကားတစ်ခွန်းနဲ့တရားနိဂုံချုပ်ပါတော့မယ်အပမဒိနာသံပါတိသာအပမဒိနာမမိတ်မလဲရောမပေါ့မဆပြင်းပြထက်တန်မှန်ကန်သောတတိတရားရှင်သံပါတိသသီလသမာဓိပညာဥစွာသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းဣဒံဘုံညာဆရာကြီးဒေါကုံဒလထီရီဤအကမဟာကန္ထဝါစကပန္တိတာဝေတစိတ်တော်အလူခံရရှိခြင်းကိုအကြောင်းပြု၍မြတ်စွာဘုရားရှင်ဤတရားတော်များဟောကြားရသောဓမ္မဒေသနာကုသိုလ်နာကြားရသောဓမ္မတဝနာကုသိုလ်တရားတော်ကိုကုသိုလ်သောအဖြင့်လူတိုင်းရသောဓမ္မဒါနဓမ္မပူဇာကုသိုလ်ပူဇော်ဝဲ၌ဆွမ်းနိုင်သမျှသင်္ကန်းဆရှိသောသူဘဝုထုအစူးစူးတို့ဖြင့်လူတန်းရသောဒါနကုသိုလ်တရဏဂုံသုံးပါးနှင့်တကွာကုဘသီလကိုသောက်တည်ကျင့်သုံးရသောသီလကုသိုလ်တရားပွဲနှင့်ပူဇော်ပွဲဖြစ်မြောက်ရေးအတွေ့အားထုတ်ရသောဝိယဝိသကုသိုလ်စွမ်းနိုင်သမျှသမထဝိပဿနာပွားများရသောဘာဝနာကုသိုလ်ဤကုသိုလ်ကောင်းမှုအစူးစူးသည်နိဗ္ဗာန်တရှင်ရဲ့ငြိမ်းရာနိဗ္ဗာန်ချမ်းသာ၏ပစ္စယောအထောက်အပံ့သည်ဟောတုဖြစ်ပါစေတည်း
ဤကောင်းမှုတို့ဤအဖို့ဘာဂကိုဤကြောင်းတိုင်ဤခြံဝင်းဤတော်တောင်ဤမြို့ရွာဤပတ်ဝန်းကျင်၌ရှိကြကုန်သောပုဂ္ဂိုလ်တ attva များနှင့်တကွာစကြဝဠာအနန္တ၌ရှိကြကုန်သောလူနှင့်မြမစိတ်တာပြိသံသတ္တဝါအလုံးတို့အားအမြပေးဝေပါကုန်၏အမြရာ၍သတ္တဝါအလုံးကိုစိတ်နှဖြာကျန်းမာချမ်းသာ၍လူရာဆန္ဒပြည့်ဝကြပါစေအမြဝေလိုက်ရစေမျက်နှာ၌ရှိကြသော